လူပုဂ္ဂိုလ်ချင်းယဉ်နီးကျွမ်းဝင်မှုတန်တမန်နီးလန်းဟာမြန်မာနိုင်ငံရဲ့ဆက်ဆံတဲ့တန်တမန်ရေးရာမှာအလွန်အသွေးဝင်ကြောင်းအင်ဒိုနီးရှားသမ္မတအနေနဲ့ပြီးခဲ့တဲ့ခီးစဉ်တွင်မြန်မာနာအဖခေါင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေနဲ့ပုဂ္ဂိုလ်ရေးယဉ်နီးကျွမ်းဝင်မှုထူထောင်ခွင့်ရခဲ့တာဟာတန်တမန်ရေးရာအရအောင်မြင်မှုလို့ယူဆကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာယူရီထမရင်က RFA ကိုပြောဆိုပါတယ်ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာယူရီထမရင်ကအင်ဒိုနီးရှားနိုင်ငံအနေနဲ့မလေးရှားနိုင်ငံသားရေးဝန်ကြီးအာဆီယံအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခရီးစဉ်ဖြစ်မယ်လို့မျှော်လင့်ဆဲပဲဖြစ်ကြောင်းပြောဆိုပါတယ်အဲဒါပေမဲ့အင်ဒိုနီးရှားသမ္မတမြန်မာနိုင်ငံသွားတော့ကပဲဒီခရီးစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ရမှာမြန်မာနာဖခေါင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေဘက်ကဘာမှအကြောင်းပြန်ခြင်းမရှိခဲ့ဘူးလို့အင်ဒိုနီးရှားသမ္မတပြောခွင့်ရပုဂ္ဂိုလ်က RFA ကိုပြောခဲ့မှုပါတယ်။အဲဒီတော့ကလက်တွေ့ရက်လက်သိမ့်မရှိဘဲနဲ့မြန်မာနိုင်ငံကိုတွားယုံဗိုလ်ချုပ်မူကြီးတန်းရွှေနဲ့တွေ့ခဲ့ယုံနဲ့အင်ဒိုနီးရှားဘက်ကတိတ်ပြီးတော့အကောင်းမြင်တယ်လို့ဖြစ်မနေဘူးလားလို့မစ္စတာယူရီထမရင်ကိုမေးကြည့်တော့
Of course we have to because you know the visit to Myanmar was in our view successful
အကောင်းမြင်ပါတယ်အကောင်းလဲမြင်ရမှာပါပဲမြန်မာနိုင်ငံခီးစဉ်ဟာအောင်မြင်မှုလို့ကျွန်တော်တို့ကယူဆပါတယ်တနိုင်ငံဆက်ဆံရေးတွေတိုးမြင့်နိုင်ခဲ့တယ်အဲဒါအပြင် Mr. Yudo Yuno ကဗိုလ်ချုပ်မူကြီးတန်းရွှေနဲ့တွေ့တဲ့အခါပြောတဲ့ပြောထိုက်တာအကုန်လုံးကိုကြင်ကြင်လည်ဆွေးနွေးပြောပြနိုင်ခဲ့တယ်ဗိုလ်ချုပ်မူကြီးတန်းရွှေဘက်ကလည်းကောင်းကောင်းမွန်မွန်ပြန်လည်တုံ့ပြန်ပါတယ်လို့မစ္စတာယူရီထမရင်ကပြောဆိုထားတာပါကောင်းပါပြီအဒီခီးစဉ်အပြီးအင်ဒိုနီးရှားနိုင်ငံကအထူးကိုယ်စားလှယ်ဦးကိုခန့်အပ်တယ်လို့ဆိုပါတယ်အတူကတော့မစ္စတာအလီအလာတက်စ်ဖြစ်ပြီးတော့နောက်တူကတော့စစ်ဗိုလ်ချုပ်ဟောင်းတူတို့သာရေပုံမှပဲသိရပါသေးတယ်အဲ့ဒီပုဂ္ဂိုလ်နောက်တူဟာဘယ်သူဘဝဆိုတာကိုမစ္စတာယူရီထမရင်ပြောပြနိုင်ပါသလားခင်ဗျ
Name is Hari Sabarno he was also with the president during the tete-a-tete not only was
and not a two-course letter yeah name ga ro Mr. Hari Sabarno ဖြစ်ပါတယ်သမရယူတိုယွန်နိုရဲ့မြန်မာပြည်ခီးစဉ်တွင်သူလဲလိုက်ပါသွားခဲ့ပါတယ် Mr. Ali Ala Tas နဲ့အတူပူရဲပြီးတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တာဝန်ကိုယူမှာပါအင်ဒိုနီးရှားအနေနဲ့မြန်မာအရေးမှာဝန်ဆရာလောက်မှာမဟုတ်ပါဘူးနားလည်မှုရှိရှိနဲ့ပဲအကြံဉာဏ်ပေးကူညီသွားမှာပါလို့ Mr. Yuri Tamarin ကပြောဆိုပါတယ်အဲ့ဒါပေမဲ့အင်ဒိုနီးရှားအထူးကိုယ်စားလှယ်တွေဘရော့မြန်မာနိုင်ငံကိုသွားပြမယ်ဆိုတော့မသိသေးပါဘူးလို့သူကဖြည့်ဆွက်ပြောဆိုပါတယ်။ဟုတ်ကဲ့ကောင်းပါပြီ။အဲစင်ကာပူဝန်ကြီးချုပ်မစ္စတာဂျော့ချ်ယူကတော့မြန်မာဘက်ကအပြောင်းအလဲမလုပ်လို့ရှိရင်လာမယ့်လအင်ဒိုနီးရှားနိုင်ငံမှာကျင်းပမယ်အာဆီယံနိုင်ငံသားရဲ့ဝန်ကြီးအစုအဝေးမှာအာဆီယံအနေနဲ့ချင်းချင်းချင်းချင်းဆုံးဖြတ်ရမယ့်အခြေအနေတွေရှိလာတော့မယ်။မြန်မာနိုင်ငံနဲ့ခက်ခွက်ခွာနေကောင်းနေရတော့မယ်လို့ပြောလာပါတယ်။အဲဒီတော့အင်ဒိုနီးရှားနိုင်ငံရဲ့သဘောထားကရောဘယ်လိုများမှာလဲခင်ဗျ။
You check directly with the Foreign Minister of Singapore I think, on this. I don't want to, delve into hypothetical...
This is the case of Singapore and the other side of the country, and the other side of the country. Indonesia and the other side of the country, and the other side of the country, and the other side of the country, Mr. Yuri Tamarin, and the other side of the country. အဲ့ဒါမဲ့ဒီနိုင်ငံတကာနဲ့ဒီအာဆီယံတွင်မှာတော့စိတ်ပြတ်မှုတွေတိုးလာနေချိန်မှာအင်ဒိုနီးရှားနိုင်ငံအနေနဲ့ကအခုလိုညီမအရင်းနဲ့ပတ်သက်ပြီးတော့အကောင်းမြင်နေတယ်အမျှော်လင့်နေတယ်ဆိုတော့ဒီလိုအကောင်းမြင်မှုဘယ်လိုများခိုင်လုံတဲ့အကြောင်းရင်းတွေရှိပါလဲလို့မေးကြည့်တော့မစ္စတာယူရီထမရင်က
Some relationship between as president of Indonesia and leadership in Myanmar and I think personal idiosyncratic
သမရယူတိုယွန်နိုနဲ့ညီမခေါင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေကြားမှာပုဂ္ဂိုလ်ရေးယဉ်ကျေးမှုကိုထူထောင်နိုင်ခဲ့ပါတယ်လူပုဂ္ဂိုလ်ချင်းယဉ်ကျေးမှုနဲ့နားလည်မှုတွေဟာတန်ကင်းတမန်ကင်းမှာအလွန်အရေးကြီးပါတယ်အထူးသဖြင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလူပုဂ္ဂိုလ်ချင်းယဉ်ကျေးကျွမ်းဝင်မှုဟာအလွန်အသုံးဝင်ကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာယူရီထမရင်က RFA ကိုပြောဆိုသွားပါတယ်အဲဒါပေမဲ့မြန်မာအရေးကျွမ်းကျင်သူအများစုကတော့မြန်မာစစ်ကောင်းဆောင်နေတဲ့ဆက်ဆံရမှာလူပုဂ္ဂိုလ်ချင်းယဉ်ကျေးမှုတန်တမန်နည်းနဲ့ကြိုးစားတာဟာနောက်ဆုံးမှာတော့မြန်မာစစ်အစိုးရတို့ကအကျိုးများပြီးတော့လက်တွေ့အောင်မြင်လို့မရှိဘူးလို့ဆိုကြပါတယ်ထိုင်းအစိုးရကောင်းဆောင်နေဖြစ်တဲ့ဗိုလ်ချုပ်ကြီးချာဗလစ်ရောင်ချာယူနဲ့မစ္စတာတက်ဆန်တို့ဟာမြန်မာစစ်အစိုးရခေါင်းဆောင်တွေနဲ့လူပုဂ္ဂိုလ်ချင်းယဉ်ကျေးမှုကိုအလွန်အားထားခဲ့သလောက်လက်တွေ့မှာတော့ဘာမှအောင်မြင်မှုမရှိခဲ့တာဟာဥပမာအထင်ရှားပါပဲလို့ဝေဖန်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ